ြုတ်သွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုအိန္ဒိယကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုပြန်ပို့ဖို့တောင်းဆိုချက်ကိုအိန္ဒိယကလိုက်လျောမဲ့လက္ခဏာမပြဘဲနဲ့ခိုင်မစိတ်နေလိုက်ပါတယ်။တရားရင်ဆိုင်မှုအတွက်ဟာစီနာကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်ရဲ့တောင်းဆိုချက်ကိုရရှိပေမဲ့ဒါနဲ့ပတ်သက်လို့ဘာမှပြောစရာမရှိပါဘူးလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ဟာစီနာကိုစစ်တပ်ကလေရင်နဲ့ပို့ခဲ့တာဖြစ်ပြီးတော့အဲ့လိုပို့စဉ်ကသူ့ပေါ်ဥပဒေကြောင်းရဆွဲထုတ်ဆွတ်ဆုထားမှုမရှိကြောင်းပြုတ်မှုကျူးလွန်တယ်လို့ပြသနိုင်တဲ့အမှုရှိမှသာရာဇဝတ်မှုကျူးလွန်သူများပြန်ပို့ရေးနှစ်နိုင်ငံစာချုပ်အရတောင်းဆိုလို့ရတဲ့အကြောင်းဒါပြင်နိုင်ငံရေးနဲ့ပတ်သက်လို့ချွင်းချက်ပါရှိတယ်လို့သူ့ပေါ်လုံခြုံမျှတစွာဆက်ဆံရေးစာပိတ်တွေလည်းပါရမို့လို့ဒီချက်တွေနဲ့မပြည့်စုံရင်တော့တောင်းဆိုချက်ကိုညှင်းဆုပ်နိုင်တယ်လို့ယခင်ဘင်္ဂလားဆိုင်ရာအိန္ဒိယမဟာမင်းကြီးပင်နက်ရန်ဂျန်ချက်ရဗာတီက VOA ကို WhatsApp ကတဆင့်ပြောကြပါတယ်ပြည်ရည်ရာဇဝတ်မှုတွေကိုစစ်ဆေးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တပ်ကအခြေစိုက်နိုင်ငံတကာရာဇဝတ်မှုခုံရုံးကတော့ဟာစီနာနဲ့သူ့ရဲ့အပေါင်းအဖော်တွေကိုလူသားမျိုးနွယ်အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဆက်ဆွဲခြင်းနဲ့ဖောင်ရမ်းထုတ်ထားပါတယ်ခင်ဗျာ။